ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီမေလကုန်ပြီးတော့ဂျွန်လရောက်ပါတော့မယ်ဂျွန်လဆိုရင်စာသင်ကျောင်းတွေပြန်ဖွင့်ရတော့မယ်ဆိုတော့ဒီအမတို့ဒီအေယာဝတီတိုင်းနာကိဒေသမှာဒီစာသင်ကျောင်းဆောက်လုပ်မှုအခြေအနေတွေဘယ်နဲ့ရှိပါလဲ
စာသင်ကျောင်းတွေအခုဆောက်တာနှစ်နှစ်ကြည့်တော့မယ်ဒါပေမဲ့မပြီးသေးလို့နည်းနည်းစိတ်အနှောက်အယှက်ဖြစ်နေတယ်လေးကျောင်းပဲပြီးသေးတယ်နှစ်နှစ်အတွင်းမှာ
ဟုတ်ကဲ့ဘယ်လိုဖြစ်လို့လဲအမဘာဖြစ်လို့ဒီလောက်ကြာနေလဲ
အဲ့ဒါအစတော့အမတို့ကကျောင်းကိုအလုံးတရာစောက်မယ်ပေါ့နော်။ဒါပေမဲ့ဒီစောက်လုပ်ရေးကိုမိတ်ဆက်ပေးတဲ့သူကဒီစောက်လုပ်ရေးနဲ့ပဲစောက်ပါဆိုတော့ဒီစောက်လုပ်ရေးကအစ်စ်မလို့ကိုကတိတ်မတိသေးတဲ့အတွက်ကြောင့်မို့10ကျောင်း15ကျောင်းနဲ့အရင်စောက်မယ်ဆိုပြီးတော့14ကျောင်းထပ်လိုက်တာ။ဘာလို့ဆိုအစမ်းသဘောနဲ့ဘာလို့ဆိုရင်အရင်ဆုံးစာချုပ်ချုပ်တော့သူတို့ကတော့အဲ့ဒီတော့ကကျောင်း14ကျောင်းစလုံးကိုနှစ်လအတွင်းပြီးမယ်တဲ့တစ်နှစ်နေလဲမပြီးဘူ
း
အမတို့ကဖောင်ဒေးရှင်းပြီးပါပြီငွေထုတ်ပေးပါဆိုသွားကြည့်တော့လေတော့ရွာတရွာဘိုကလေးမြို့နယ်ထော်ပိုင်ကြီးကြီးရွာဆိုတာသွားကြည့်တော့မြေတောင်မတူရသေးဘူးဖောင်ဒေးရှင်းလည်းမတူသေးဘူးအလိန်ခံရတာအများကြီးပဲ
အဲ့တော့အမဘယ်ကုမ္ပဏီနဲ့လုပ်တာလဲဘယ်ကုမ္ပဏီနဲ့လုပ်တယ်ဆိုတာဟိုသိခွင့်ရှိမလား
အဲ့ဒီကုမ္ပဏီနာမည်က H2 လို့ခေါ်တယ်သူတို့ကကုမ္ပဏီ၅ခုလောက်ရှိတယ်ဆောက်လို့ရေးကုမ္ပဏီဟိုအစအမတို့လူထားတဲ့အိမ်အလုံး900ကိုမြန်နန္ဒာနာမည်နဲ့ဆောက်ပေးတယ်ဒါပေမဲ့မြန်နန္ဒာကနေသူတို့နောက်ထပ်နာမည်နောက်ထပ်၄ခုနဲ့ဆောက်လို့ရေးကုမ္ပဏီ၄ခုအစ်ပြန်ထောင်းတယ်ဘာလို့ဆိုရင်ဆောက်လို့ရေးကုမ္ပဏီတစ်ခုနာမည်ဆိုရင်သူတို့ကကျောင်းအလုံးပေါင်းအလုံး20စီအဲ့လိုရတော့သူတို့ဆောက်လို့ရေးကုမ္ပဏီ၅ခုဆိုရင်တို့အလုံးတရာလောက်စောက်လို့ရအောင်အဲ့လိုတီထွင်တာဖြစ်မယ
်ဟုတ်ကဲ့
အခုလောလောဆယ်ကျောင်းစောက်ဖို့စာချုပ်ချုပ်တာနာမည်ကတော့ H2 company လို့ခေါ်တယ်ဦးဆောင်တဲ့သူကဦးသေးလိုင်းနဲ့
ဟုတ်ကဲ့အမားတို့အဲ့ဒီကုမ္ပဏီနဲ့စာချုပ်ချုပ်တဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေရှိလဲ
ဟိုပထမဆုံးစာချုပ်ချုပ်တော့တို့ကတော့နှစ်လအတွင်းပြီးပါမယ်ဆိုတော့တို့ကပြောတယ်တနည်းပြီလို့မပြီးဘူးဆိုတော့တခြား company နှားမယ်လို့အဲ့ဒီတော့ပေါ့နော်ပထမနှစ်လုံးက2009ခုနှစ်လုံးက
ဟုတ်ကဲ့
တခြား company နဲ့ပြောင်းမယ်ဆိုတော့တို့ကတခြား company ပြောင်းရင်နှစ်နာစီတို့ပေးရမယ်ဆိုတော့နှစ်နာတာဟိုအရဝတီတန်းကလေးတွေနှစ်နာတာဘလို့မှရော်ကြီးတောင်းလို့မရဘူးအဲ့ဒီနှစ်နာတဲ့အချက်ကမပြောင်းတော့ဘဲနဲ့တို့နဲ့စာချုပ်အစ်စ်ပြန်ဆုပ်တယ်အခု
ဟုတ်ကဲ့
ဇန်နဝါရီလ26ရက်နေ့2010ခုနှစ်မှာ
ဟုတ်ကဲ့
ကျောင်းတစ်ခုကိုစာချုပ်တစ်ခုစီအခုစာချုပ်ပြန်ချုပ်တဲ့အခါမှာသူတို့ကနှစ်လပဲအချိန်ပေးပါနှစ်လအတွင်းအပြီးဆောက်ပါမယ်တဲ့ဒါဆိုသူတို့ကျောင်းဆိုချက်အရနှစ်လအတွင်းပြီးရမယ်နှစ်လအတွင်းမပြီးဘူးဆိုရင်တရက်ကိုတသိန်းရောရမယ်ဆောက်လို့တာအရင်အတွင်းမပြီးဘူးဆိုရင်နောက်ထပ်တရက်ကိုတသိန်းရောရမယ်ဆိုတဲ့စာချုပ်ချုပ်ထားတယ်အခုအဲ့ဒီစာချုပ်အရာဆိုရင်တို့အခုနှစ်လထွက်သွားပြီရက်လွန်သွားတာလေ
ဟုတ်ကဲ့
အဲ့ဒါအမကတော့စာပို့လိုက်တယ်ဒီစာချုပ်အရာတရက်ကိုတသိန်းလုံးနဲ့ပြီးတော့အရေးသွေးမမီလို့တရက်ကိုတသိန်းလုံးနဲ့ရောပါလို
့ဟုတ်ကဲ့
ဒါပေမဲ့အမငွေလူချင်းတို့ဒီစာချုပ်အရာငွေတောင်းတာမဟုတ်ဘူးလူချင်းကခလေးတွေကြောင်းမြန်မြန်အဆောက်အဦရစေချင်တာလေ
ဟုတ်ကဲ့ဆိုတော့သူတို့အကြောင်းပြန်လာအဲ့ဒီလိုစာပို့တဲ့အခါမှာ
အမပထမစာပို့တော့ကမေလ6ရက်နေ့မှာဒါလို့ဆိုရင်ရက်လွန်တာရက်ပေါင်း40ပြည့်သွားလို့မြန်မြန်ပြည့်အောင်စောက်ပေးပါမစောက်ပေးဘူးဆိုရင်တော့ရောကြီးပေးရမယ်လို့အမစာပို့တော့6ရက်အတွင်းမှာသူတို့ကပြောတယ်ပြီးပါပြီဆိုစာပြန်လာပို့တယ်အမှန်က6ရက်အတွင်းသူတို့ဘာမှလည်းလုပ်တာမဟုတ်ဘဲနဲ့ပြီးပြီဆိုစာလာပို့တယ်ဒါပေမဲ့အခုတဲချောင်းကြီးရွာဘူကလေးမြို့နယ်ဆိုရင်အင်းလာလည်းမဆောက်ရသေးဘူးကျောင်းဆေးလည်းအချောမတုံးရသေးဘူးကျောင်းအလံတိုင်လည်းမထူရသေးဘူးပြီးတော့ကျောင်းပရင်ပေါက်မှန်လည်းမတက်ရသေးဘူးသူတို့ပေးလိုက်တဲ့စာကိုပညာရေးဝန်ကြီးဌာနကလည်းပေးလိုက်တယ်စောက်လုပ်ရေးဝန်ကြီးဌာနကလည်းမိတူပေးလိုက်တယ်ဒါဆိုတော့ပညာရေးဝန်ကြီးဌာနချက်ချင်းသွားကြည့်တယ်လို့သတင်းကြားတယ
်ဆိုတော့ဒီ14ကျောင်းစံသက်ပြီးတော့စောက်တာတောင်မှနှစ်နှစ်ကြာနေတယ်ဆိုတော့အမတို့ကျောင်း100လောက်ဆောင်မဲ့ဟာကစီမံကိန်းဘလို့အခြေအနေရှိလဲ
စိတ်လျှော့လိုက်ရတယ်လေဘာဆိုရင်ကျောင်း10ကျောင်းတောင်မှနှစ်နှစ်ကြာတယ်ဆိုတော့အကျောင်းတရာဆိုရင်တော့10နှစ်လောက်တော့ကြာတော့မလဲပြီးတော့လှူတဲ့လူလည်းစိတ်မချမ်းသာရတော့ဘူး